္လာပါခင်ဗျာ RFA ပေးတာကဏ္ဍကနေနှစ်ခွန်းဆက်လိုက်ပါတယ်အခုပထမဆုံးပေးပို့လိုက်တဲ့စာကရခိုင်ပြည်နယ်အမ်းမြို့ကနေ RFA ပေးတာကဏ္ဍကိုပေးပို့လာတာဖြစ်ပါတယ်သူတို့အမ်းမြို့နယ်ကြောင်မြောင်းအုပ်စုရေကောင်းကျေးရွာမှာဖဲဝိုင်းအရဝိုင်းကြက်ဝိုင်းတို့ကိုတရားဝင်လို့ပြောဆိုပြီးအလွယ်တကူကစားလို့ရအောင်လှုပ်ဆောင်နေပါတယ်အဲ့လိုလုပ်ရက်တွေဟာအနာဂတ်မှာထွန်းတောက်လာမဲ့တာသမီတွေကိုဖျက်လို့ဖျက်ဆီးဖြစ်နေတဲ့အတွက်တက်ဆိုင်ရာအထက်လူကြီးတွေသိစေဖို့တင်ပြအပ်ပါတယ်ဆိုပြီးပေးပို့လာပါတယ်ခင်ဗျာ
အခုနောက်တစ်ဆောင်ကတော့ခီးသွားပြည်သူတို့ဆိုပြီး RFA email ကိုပေးပို့လာတာပါမြန်မာနိုင်ငံတခြားသွားလာရမှာကြုံတွေ့နေရတာတွေကိုပြောချင်လို့ပါတဲ့အဓိကအကြောင်းကတော့မြို့ဝင်ကြီးဘိန်းကုံတွေကောက်ခံတာကိုပြောချင်တာပါတဲ့လမ်းကြီးတရာကြီးကောက်ခံတာကိုပြည်သူတို့အနေနဲ့လက်ခံပါတယ်ဘာမှမသိတဲ့မြို့ဝင်ကြီးဘိန်းကုံကြီးဆိုပြီးလမ်းမှာဂိတ်တခုထားပြီးပိုက်ဆံကောက်နေတာတွေဟာမြို့တိုင်းမှာများများလာနေတဲ့အတွက်အစိုးရအနေနဲ့တင်းတင်းကြပ်ကြပ်စစ်စစ်အရေးယူဆောင်ရွက်တင်တယ်လို့ပြောဆိုထားပါတယ်။နောက်ပြီးအဲ့ဒီစာထဲမှာဆက်ရေးထားတာက NLD အစိုးရစတက်ပြီးသိမ့်မကြခင်မှာအဲ့ဒီမြို့ဝင်ကြီးဂိတ်တွေဘိတ်ကွန်ကောက်ခံတဲ့ဂိတ်တွေပိတ်သိမ်းကြောင်းအမိန့်ထွက်ပြီးဂိတ်တွေပိတ်သိမ်းခဲ့တာတွေရှိပေမဲ့အခုအဲ့ဒီဂိတ်တွေပြန်ဖွင့်ပြီးပတ်စံကောက်နေတာတွေဟာဘလို့ကြောင့်လဲဆိုတာသိကျင်မိပါတယ်တဲ့။အစိုးရကိုမလေးစားလို့များလားခင်ဗျာဆိုပြီးရေးသားလာပါတယ်ခင်ဗျာ။
မိမိမျိုးနဲ့ကျေးရွာရက်ွက်အတွင်းကအပြက်ပြက်ကိစ္စတွေအဆင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေ barmi@rfa.org email ကတဆင့်ဖြစ်စေပြောကြားပေးပို့နိုင်ပါတယ
်အခုတဆောင်ကတော့ရခိုင်ပြည်နယ်စစ်တွေမြို့နယ်ကနေတဆင့် RFA email ကိုပေးပို့လာတာဖြစ်ပါတယ်ရွေးကောက်ပွဲနေ့ရင်မဲလာဆွဲကြမဲ့ပါတီခေါင်းဆောင်တွေကိုတည်အောင်ပြောပြပါ RFA ရေးဆိုပြီးအစချီရေးသားထားပါတယ်သူတို့စစ်တွေခရိုင်ပေါတော်မြုံတွေကပိနေချောင်းကြည့်ရွာလေစိတ်ကြောက်ပြင်းရွာတွေကိုကိုယ်စလဲတွေလာရောက်တာမရှိတဲ့အတွက်ရေးသားရတာပါဆိုပြီးစာပေးပို့လာတာဖြစ်ပါတယ်ခင်ဗျာ
အခုတဆောင်ကလည်းရခိုင်ပြည်နယ်ကစာပဲဖြစ်ပါတယ်ရခိုင်ပြည်နယ်မောင်းတော်မြုံနယ်ကိုင်းကြီးရွာကနေပြီး RFA email ကိုပေးပို့လာတာပါမောင်းတော်မြုံနယ်ကဆရာမတွေရဲ့လစာမရသေးလို့ပါတဲ့2018ခုနှစ်6လပိုင်းကလစာငွေတွေဟာအခုထိလည်းမရရှိသေးပါဘူးတဲ့ဆရာမစုစုပေါင်း58ယောက်ရဲ့လစာတွေဖြစ်ပြီးအဲ့ဒီလစာမရတဲ့ကိစ္စကိုပညာရေးမှုကလည်းမဖြေရှင်းပေးပါဘူးလေခင်ဗျာအဲ့ဒါကြောင့်တက်ဆိုင်ရအစိုးရလူချင်းမင်းတွေတိပြီးဖြေရှင်းပေးစီလိုတဲ့အတွက် RFA ပေးစာကဏ္ဍကနေပြောလိုက်ရတာဖြစ်ပါတယ်လေခင်ဗျာ
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းဆက်ခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေက399-446-1316439တို့ဖြစ်ပါတယ
်အခုတဆောင်ကတော့ RFA ပေးစာကဏ္ဍကိုဖုန်းနဲ့ဆက်သွယ်ပြောကြားလာတာဖြစ်ပါတယ်မွန်ပြည်နယ်မော်လမြိုင်မြို့ရဲ့အချက်အချာကြားတဲ့နေရာတွေမှာ Android Mobile ဖုန်းပေါ်မှာ Internet Online ကနေတဆင့်ဂိမ်းဆော့ကစားလို့ရတာတွေကိုတရားမဝင်လောက်ကင်နေကြပြီးလူငယ်တော်တော်များများကလည်းဆော့ကစားကြတာမှုចောင်းစာမှလည်းစိတ်မဝင်စားအလောက်ကင်တွေလည်းပြက်ခါဒူးဆိုင်မှုတွေပါကျွလွန်နေကြတယ်လို့မော်ရမြိုင်မြို့ဒေသခံတအူးကပြောဆိုလာပါတယ်အဲ့ဒီဂိမ်းကိုလုံငန်းရှင်တအူးကသူ့ရဲ့လက်ခွဲအလုပ်သမားတွေကနေတဆင့်မြို့ရဲ့အချက်အချာကြတဲ့လမ်းတော့တွေမှာအကောင့်ဖွင့်ပေးပြီးငွေပမာဏ1000ကနေတင်းကြော်အထိရောင်းချနေကြတာဖြစ်ပါတယ်လူငယ်တော်တော်များများအဲ့ဒီဂိမ်းကိုဆွဲလန်းနေကြပြီးအေးအေးယူပေးမဲ့သူတွေကလည်းမရှိဖြစ်နေကရဲတပ်ဖွဲ့ဝင်တွေကိုယ်တိုင်အဲ့ဒီဂိမ်းကိုစော့ကစားကြတာတွေအထိရှိနေတယ်လို့ပြောဆိုလာပါတယ်အဲ့ဒီဂိမ်းကြောင့်မော်ရမြိုင်မြို့ကလူငယ်တွေပျက်စီးနေတာတွေကိုတက်ဆိုင်ရအစိုးရအာဏာပိုင်အဖွဲ့အစည်းတွေကထိထိရောက်ရောက်အေးအေးယူပေးကြဖို့ RFA ကနေတဆင့်ပေးပို့ရပါတယ်ပြောဆိုရပါတယ်ဆိုပြီးပြောဆိုလာပါတယ်ခင်ဗျာ
အခုတဆောင်ကလည်း RFA ပေးစာကဏ္ဍကိုဖုန်းနဲ့ဆက်သွယ်ပြောကြားလာတာဖြစ်ပါတယ် ARE တိုင်းဒေသကြီးငွေဆောင်ကန်းကြီးဟိုတယ်စုံဒေသကကန်းကြီးတွေမှာဆိုင်ငယ်လေးမင်းတက်ရင်မြင်းလဲမောင်းနေခွင့်မရှိကြောင်းဒေသခံတွေကိုအာဏာပိုင်တွေကစီကံအမိန့်ထုတ်ထားပေမဲ့လည်းအဲ့ဒီအမိန့်ကိုဟိုတယ်စုံတွေကဖောက်ဖျက်နေပါတယ်လို့ဆိုပြီးဒေသခံတို့ကပြောကြားလာတာဖြစ်ပါတယ်ဘောကွင်းငှားတာမြင်းငှားတာအုံသွင်းရေဆိုင်ဖွင့်တာစပီဘုတ်ငှားတာတွေကိုအရင်ကဆိုရင်ဒေသခံတွေကလောက်ကင်စားတော့ကြပေမဲ့ယခုနှစ်မှာတော့ပသိမ်မြို့နယ်အထွေထွေအုပ်ချုပ်ရေးမှူးရုံးကနေပြီးအဲ့လိုလုပ်ငန်းတွေကိုကန့်ကျင်မှာမလုပ်ကင်ဖို့စီကံမိတ်ထုတ်ထားပေမဲ့ဟိုတယ်စုံတွေဘက်ကစီကံတွေကိုစတင်ချိုးပေါက်နေပြီးအခုနှစ်ထုတ်လိုက်တဲ့စီကံတွေဟာဆိုရင်လည်းဟိုတယ်တွေလွတ်လွတ်လပ်လပ်လုပ်ကင်ခွင့်ရရှိတဲ့စီကံတွေဖြစ်နေပါတယ်အဲ့လိုဖြစ်နေတဲ့အတွက်ဒေသခံဖြစ်သူတွေဟာ စီးပွားရေးတွေမကောင်းတော့သလိုစားဝင်တွေအတွက်လည်းခက်ခဲလာနေပါတယ်တဲ့အဲ့ဒီဒေသမှာအင်ဂျင်200လောက်ရှိပြီးအိမ်လကဟာလည်းတစ်လကို8000လောက်ပေးရပါတယ်တဲ့အဲ့ဒါကြောင့်အဲ့ဒီဒေသခံတွေဟာကမ်းခြေမှာလုတ်ကင်စားသောက်ခွင့်ရဖို့အဆင်ပြေသလိုဆောင်ရွက်ပေးပါတက်ဆိုင်ရာလူကြီးမင်းတွေသိစေချင်ပါတယ်လို့ဆက်သွယ်ပြောဆိုလာပါတယ်ခင်ဗျာ
ဒီတစ်ပတ် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်တစ်ပတ်မှာလည်းပေးပို့လာတဲ့စာတွေကိုဆက်လက်တင်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ